อาเซียนตบาปฏิเอ็นเชียนสิงคโปร์วุนิจูมิสเตอร์ลีชาลองอียูยุโรปคอมมิชชั่นอุกรามิสเตอร์โฮเซบาโรโซเนยุโรปกองซีอเลจาอุกราโปรตุกีวุนิจูมิสเตอร์โฮเซซูคริสโตวาဒီကနေ့နေကမှာသတင်းတော်တွေနဲ့တွေ့ဆုံပြီးတော့သတင်းစာရှင်းလင်းပွဲတစ်ခုပြုလုပ်တာဖြစ်ပါတယ်။နိုင်ငံပေါ်မှာစီးပွားရေးပိတ်ဆို့အရေးယူတာလို့အခြေခံကိစ္စရပ်တွေမှာသဘောထားကွဲနေတာကနေဘယ်လိုလုပ်ပြီးစီးပွားရေးနိုင်ငံရေးပူးပေါင်းဆောင်ရွက်ဖို့ဖြစ်နိုင်မှာလဲလို့သတင်းတော်တူကမေးရမှာစင်ကာပူဝန်ကြီးချုပ်ကမြန်မာကိစ္စဟာ EU ASEAN ညီလာခံရဲ့တရားဝင်အစီအစဉ်တွေကအချက်တစ်ခုသာဖြစ်ပြီးကျန်တဲ့ကိစ္စတွေမှာကွဲလွဲမှုမရှိပါဘူးလို့ဖြေပါတယ်။ဥရောပကောင်စီအလှည့်ကျဥက္ကရာပေါ်တူဂီဝန်ကြီးချုပ် Mr. Socrates ကတော့ EU ASEAN အဖွဲ့အစည်းနှစ်ခုမှာမြန်မာကိစ္စပေါ်အခြေခံကွဲပြားချက်ရှိတယ်ဆိုတာကိုလက်မခံပါဘူးလို့အခုလိုဖြေပါတယ
်။ We have a common approach. Myanmar must become democracy and must respect human rights. And both organizations
ကျွန်တော်တို့မှာတူညီတဲ့အချင်းကပ်မှုရှိပါတယ်။မြန်မာနိုင်ငံဟာဒီမိုကရေစီထွန်းကားတဲ့နိုင်ငံဖြစ်ရမယ်။လူ့အခွင့်အရေးကိုလေးစားတယ်ဆိုတဲ့နိုင်ငံဖြစ်ရမယ်ဆိုတာအတူတူပဲဖြစ်ပါတယ်။အာဆီယံရော EU ရောဒီရွယ်ချက်အောင်မြင်နိုင်ဖို့အကောင်းဆုံးထားစ조사နေပါတယ်လို့ဥရောပကောင်စီဥက္ကဋ္ဌကပြောတော်တာဖြစ်ပါတယ်။သူကဆက်ပြီးအဖွဲ့ကြီးနှစ်ခုမှာမတူညီကြတာတွေရှိပါတယ်။ဥရောပသမ္မတကစီးပွားရေးပိတ်ဆို့အရေးယူတာဟာအရေးကြီးတယ်လို့ခံယူတဲ့အကြောင်းအာဆီယံကတော့ဒီလိုမခံယူတဲ့အကြောင်းဒါပေမဲ့အရေးကြီးတာကအဖွဲ့ကြီးနှစ်ခုလုံးဟာမြန်မာနိုင်ငံမှာလူ့အခွင့်အရေးနဲ့ဒီမိုကရေစီရေးမှာအကောင်းဆုံးရလဒ်တွေထွက်ပေါ်လာဖို့ခိုင်မာပြီးအရေးကြီးတဲ့ခြေလှမ်းတွေလှမ်းနေကြတာပါလို့မစ္စတာဆိုခရက်စ်ကပြောပါတယ်။အဲဒီနောက်သတင်းတောက်တွေကအာဆီယံနဲ့ EU ကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့နားလည်မှုတွေအကြောင်းအာဆီယံပြည်ညင်စာချုပ်နဲ့ပတ်သက်လို့ပြောဆိုကြတာတွေအကြောင်းနဲ့သဘောပတ်ဝန်းကျင်စောင့်ရှောက်ရေးတွေမှာနားလည်သဘောပေါက်ကြတာဆွေးနွေးကြတာတွေအကြောင်းကိုမေးမြန်းဖြေကြားကြပါတယ် EU အာဆီယံညီလာခံမှာပူးတွဲထုတ်ပြန်တဲ့ညင်ကြားချက်မှာအာဆီယံနဲ့ EU ပူးပေါင်းပြီးမြန်မာနိုင်ငံကပြည်သူတွေရဲ့လူသားချင်းစာနာမှုကိစ္စရပ်တွေမှာကူညီဖြည့်ဆင်းပေးဖို့မြန်မာနိုင်ငံရေးရှိဖွံ့ဖြိုးရေးလိုအပ်ချက်ကိစ္စတွေအပါအဝင်မြန်မာနိုင်ငံမှာနိုင်ငံရေးပြောင်းလဲလာတာကိုအပြုသဘောတုံ့ပြန်ဆောင်ရွက်ဖို့ကိစ္စတွေပါသဘောတူကြရဲလို့ဖော်ပြထားပါတယ်။အာဆီယံရဲ့မြန်မာနိုင်ငံပေါ်ချဉ်းကပ်မှုဟာအာဆီယံထိပ်သီးညီလာခံ6ရက်တာကာလအတွင်းအရေးကြီးဆုံးကိစ္စရပ်တစ်ခုဖြစ်ခဲ့ပါတယ်။စင်ကာပူဝန်ကြီးချုပ်ကတော့မြန်မာကိစ္စကြောင့်အာဆီယံနဲ့ EU အကြားအတားအဆီးမဖြစ်သင့်ပဲလွတ်လပ်စွာကုံသွယ်ရေးသဘောတူညီချက်ရတဲ့အထိဆောင်ရွက်သွားမယ်လို့ပြောပါတယ်။မြန်မာနိုင်ငံရဲ့လူ့အခွင့်အရေးကိစ္စလိုပြဿနာတွေကြောင့်အာဆီယံနဲ့ EU အဖွဲ့ကြီးနှစ်ခုအကြားမှာအခုနှစ်ထိပ်သီးညီလာခံမှာလွတ်လပ်စွာကုံသွယ်ရေးစာချုပ်တော့မချုပ်ဆိုနိုင်ခဲ့ဘူးလို့သိရပါတယ်ခင်ဗျာ။